ဒီမိုကရေစီအတွင်ကူးပြောင်းရေးမှာအခက်အခဲအမျိုးမျိုးရှိနေပေမဲ့ဒေသန္တရဖွံ့ဖြိုးရေးသို့မဟုတ်စီဗင်တရားရေးအဖွဲ့တွေရဲ့အခန်းကဏ္ဍကတော့အလားအလာကောင်းတယ်လို့အမေရိကန်အခြေစိုက် Asia Foundation ပညာရှင်တွေကမြင်ပါတယ်စီဗင်တရားအဖွဲ့တွေတိုးတက်ဖွံ့ဖြိုးလာလေလေကိုတူကိုတဒီမိုကရေစီသဘာဝရှင်တန်လေလေဖြစ်တယ်လို့ဆိုပါတယ်ဒါလို့ဖြစ်လာအောင်လဲ Asia Foundation ကကူညီနေပါတယ်ဒါပေမဲ့အနည်း90ကျော်ဗဟိုချုပ်ကိုင်မှုစနစ်ကျင့်သုံးတာကြောင့်ဒေသန္တရအဖွဲ့တွေကနေရာတိုင်းမှာစံတော်ဝါလုံနေရတဲ့အဆင့်ပဲရှိပါသေးတယ်။ဒါကြောင့်စီဗင်ဆိုင်ရာရေးအဖွဲ့တွေလုပ်ငန်းတွင်ကျေစီဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ Asia Foundation နဲ့ Renaissance Institute တို့ပူးတွဲပြီးလွန်ခဲ့တဲ့နှစ်ဇန်နဝါရီလကရန်ကုန်မြို့မှာအလုပ်ရုံဆွေးနွေးပွဲကျင်းပပေးပါတယ်။တိုင်းပြည်နယ်နဲ့ဒေသကိုယ်စားလှယ်တွေအတွေ့အကြုံချင်းအမြင်ချင်းဖလှယ်နိုင်အောင်English Australian is Swiss အစိုးရတို့ရဲ့ငွေကြေးထောက်ပံ့မှုနဲ့ကျင်းပတာဖြစ်ပါတယ်ဝင်ကြီးရှိဦးညွှန်ကြားရေးမှူး73ဦးနဲ့စီပင်အရာရှိ15ဦးတက်ရောက်တဲ့3ရက်ကြာအလုပ်ရုံဆွေးနွေးပွဲဖြစ်ပါတယ်စီပင်တရားအဖွဲ့အားလုံးပါဝင်တဲ့ပထမအကြိမ်ဆွေးနွေးပွဲပါပဲ
ဘိုးချုပ်ကိုင်မှုအားကောင်းတဲ့အုပ်ချုပ်ရေးစနစ်မှာစီပင်တရားအဖွဲ့တွေဟာလုပ်ပိုင်ခွင့်အတော်ရှိတာတွေ့ရပါတယ်ပြည်နယ်နဲ့တိုင်းအစိုးရလက်အောက်ခံဖြစ်ပေမဲ့ဘေဝန်ကြီးဌာနကမှအစီရင်ခံစရာမလိုတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။ဘိုးချုပ်ကံမှုအ ਨੇ ဆုံးအဖွဲ့အစည်းတွေဖြစ်ပြီးအခြားဌာနတွေနဲ့အဆက်အသွယ်မရှိတာကြောင့်အခြားနေရာတွေမှာဖြစ်ပျက်နေတာကိုလည်းသိနိုင်တဲ့အခြေအနေမရှိပါဘူး။စီမင်းသားရအဖွဲ့တစ်ဖွဲ့ဟာအခြားအဖွဲ့တွေစီကသင်ကန်းစာရဖို့အလားအလာအလွန်နှေးပါတယ်။ဒါကြောင့်တိုင်းနယ်ပြည်နယ်ကစီမင်းသားရအဖွဲ့တွေအားလုံးတခန်းထဲမှာစုဝေးကြပြီးအလို့ယုံဆွေးနွေးပွဲကျင်းပနိုင်တာကိုအောင်မြင်မှုလို့မြင်ကြပါတယ်။ဝန်ဆောင်လုပ်ငန်းတိုးမြှင့်ရေး၊ဝန်ဆောင်လုပ်ငန်းကောင်းမွန်ဖို့အတွက်အခွန်အောက်ယူရေးနဲ့ပြည်သူလူထုနဲ့ဆက်ဆံရေးကောင်းမွန်ရေးစတာတွေကိုအဓိကထားဆွေးနွေးကြပါတယ
်။2008အခြေခံဥပဒေအရတိုင်းနယ်ပြည်နယ်လက်အောက်ခံစီဗင်တရားရေးအဖွဲ့တွေဟာဒေသခံတွေရဲ့လိုအပ်ချက်နဲ့အညီအခွန်ကောက်ခံခွင့်ရှိပါတယ်။မြို့နယ်စီဗင်တရားရေးအဖွဲ့တွေဟာကိုယ်ရံဘုံငွေကိုရှာပြီးသုံးဆွဲရတဲ့ဒေသခံအဖွဲ့အစည်းဖြစ်ပါတယ်။ပြည်နယ်တွင်းသွားရေးလာရေးတန့်ရှင်းရေးမီလင်းရေးစီကားရေးအတွက်တာဝန်ယူဆောင်ရွက်ရပါတယ်။မြို့နယ်တွင်းကဈေးဆိုင်စားသောက်ဆိုင်နဲ့အခြားစီးပွားရေးလုပ်ငန်းတွေဟာမြို့နယ်စီဝင်တရားရေးအဖွဲ့ရဲ့ခွင့်ပြုချက်ရယူဖို့လိုအပ်ပါတယ်။ဒီလုပ်ငန်းတွေကပေးဆောင်တဲ့အခွန်အောက်ဟာမြို့နယ်စီဝင်ရုံးနေရဲ့အသုံးစရိတ်ဖြစ်လာပါတယ်။ဧရာဝတီရှမ်းနယ်ကရင်ပြည်နယ်မှာအခွန်စည်းကြရာမှာကွန်ပျူတာကိုသုံးနေပါပြီ
မြန်မာနိုင်ငံမှာပစ္စည်းကွန်ကောက်ခံတဲ့နှုံအ ਨੇ ဆုံးဖြစ်နေတာကိုလည်းဆွေးနွေးကြပါတယ်ပစ္စည်းကွန်ဆိုတာအင်ဂျန်မြေပိုင်ရှင်တိုင်းပိုင်ဆိုင်မှုတန်ဖိုးကိုလိုက်ပြီးပေးရတဲ့အခွန်ဖြစ်ပါတယ်ဥပမာစမ်းပြည်နယ်ရဲ့မြို့တော်တောင်ကြီးမှာအိမ်အောင်စုတစုဟာတစ်နှစ်မှာဒေါ်လာသာပစ္စည်းကွန်ပေးရပါတယ်လက်ဖက်ရည်လေးကွက်ပိုးနှစ်စဉ်ပစ္စည်းကွန်ဆောင်ရတဲ့သဘောဖြစ်ပါတယ်စီပင်တရားအဖွဲ့ဟာပစ္စည်းကွန်ကိုကောက်ခံသုံးခွင့်ရှိပေမဲ့ရသင့်သလောက်မရတဲ့အခါမှာလောက်ရကံရခက်ခဲလာပါတယ်။ရန်ကုန်မှာတော့နှစ်စဉ်ကောက်တဲ့ပစ္စည်းကွန်ဟာလက်ဖက်ရည်နှစ်ခွက်စာလောက်ပဲရှိတယ်လို့ဆိုပါတယ်။ကရင်ပြည်နယ်ဖအံမှာတော့နှစ်စဉ်ပစ္စည်းကွန်ဟာလက်ဖက်ရည်၈ခွက်စာရှိတာမို့ရန်ကုန်ရဲ့ပစ္စည်းကွန်ဟာသဘာဝမကျပဲဖြစ်နေပါတယ
်။ဒေသခံကိုဒုက္ခပေးသလိုမဖြစ်အောင်မြို့နယ်စီပင်ရုံးတွေကအခွန်ကောက်ယူကြပါတယ်။မြို့နယ်စီပေါ်ရေးဖွံ့ဖြိုးမှုဟာမြို့နယ်စီပင်သားရရုံးအပေါ်မှာအများကြီးမူတည်ပါတယ်စီပေါ်ရေးလုပ်ငန်းကိုဘယ်မူနဲ့အခွန်ကောက်ယူတယ်ရတယ်ဝင်လို့ဘယ်လိုသုံးတယ်ဆိုတဲ့ကိစ္စမှာပွင့်လင်းမြင်သာမှုရှိဖို့လိုပါတယ်အမိုက်ကျုံးတဲ့အလုပ်နဲ့စွန့်ပစ်တဲ့အလုပ်ကိုလည်းစီပင်ရုံးကပဲလုပ်ရပါတယ်မြန်မာပြည်ကအမိုက်ပုံတွေဟာမိလောင်ပြီးအစိမ့်ငွေထွက်တဲ့အန္တရာယ်ရှိပါတယ်အမိုက်တွေစုပုံလာရင်အမိုက်ပုံကိုသုံးလင်းနေတဲ့ကြေးနေရာရွှေပြောင်းပေးဖို့လိုအပ်ပါတယ်ပြည်သူ့ကျန်းမာရေးမထိခိုက်အောင်အမိုက်ပုံပြဿနာကိုဘယ်လိုတင်းသိမ့်မယ်ဆိုတာကိုလည်းဆွေးနွေးကြပါတယ်ဒီကိစ္စဟာငွေကြေးကုန်ကျများတဲ့လုပ်ငန်းဖြစ်လို့ပစ္စည်းကွန်တိုးပြီးကောက်ခံဖို့ဆွေးနွေးကြပါတယ်ပြည်သူလူထုကတော့အခွန်ပိုပြီးပေးဆောင်ရတာကိုနှစ်သက်မှာမဟုတ်ပါဘူးဒါကြောင့်ပွင့်လင်းမြင်သာပြီးတာဝန်သိတဲ့အခွန်တော်စနစ်ကိုပြည်သူတွေနားလည်သဘောပေါက်ဖို့လိုအပ်ပါတယ်ပြည်သူယုံကြည်တဲ့စီပင်သားရစနစ်ဖြစ်လာအောင်လည်းလုပ်ဖို့လိုပါတယ်။စီပင်သားရယုံတွေဟာပြည်သူနဲ့တိုက်ရိုက်တိုက်တွေ့နေတာမို့ပုံမပွင့်လင်းမြင်သာတာဝန်ခံမှုရှိကြောင်းထားဝင်ပြနိုင်မှုလိုအပ်ပါတယ်ခင်ဗျာ။